အမေရိကန်နိုင်ငံသားကြီးကွန်ကြီးဌာနရဲ့အဆိုအရယူကရိန်းနိုင်ငံအရှေ့ပိုင်းဒေသကိုရုရှားနိုင်ငံဘက်ကနှစ်ဆက်ဖြတ်ကျော်ပြီးဒုံးကျည်တွေအမြောက်တင်နဲ့ပစ်ခတ်နေတာတွေကိုဆက်သွေးဂျိုရူကရိုက်ယူထားတဲ့တပ်တည်အထောက်ထားဓာတ်ပုံတွေလို့ဆိုတဲ့ပုံတွေကိုနိုင်ငံသားကြီးဌာနကထုတ်ပြန်လိုက်ပါတယ်ရုရှားနိုင်ငံအတွင်းကနေဒုံးကျည်နဲ့အမြောက်တေယူကရိန်းနိုင်ငံအတွင်းထဲကိုအချင်းချင်းပြစ်လွတ်နေတဲ့ပုံတွေလို့အမေရိကန်သုတေသီတွေကပြောဆိုနေတဲ့ရုပ်ပုံတွေပါဝင်တဲ့လင်းမျက်နှာပါအစီရင်ခံစာကိုအမေရိကန်နိုင်ငံသားဌာနကတင်းနှင်းနှွေနေမှာထုတ်ပြန်လိုက်တာပါရုရှားလိုလာတဲ့ခွဲထွေးသမားတွေနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာအနီးမှာရှိနေကြတဲ့ယူကရိန်းတပ်ဖွဲ့တွေအနာကိုအမြောက်ဆန်နေကြပြီးကျွင်းနေဖြစ်နေတဲ့တခြားပုံတွေလည်းပါဝင်ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်းညက်စ်ဒေသမှာတိုက်ပွဲတွေပြင်းထန်လာနေတဲ့အချိန်ထုတ်ပြန်လိုက်တဲ့ဒေတာပုံတွေနဲ့ပတ်သက်လို့ရုရှားဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူးရုရှားဘက်ကအခုလိုယူကရိန်းနိုင်ငံထဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေရပ်တန့်ဖို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရော့နဲ့တယ်လီဖုန်းနဲ့စကားပြောတဲ့အချိန်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကထည့်သွင်းပြောဆိုခဲ့တယ်လို့နိုင်ငံသားရေးဌာနကတိကျထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်